မြန်မာနိုင်ငံကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေပူပေါင်းပြီးဒီကနေ့မှာနိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်စေဖို့အလေးထားဆောင်ရွက်ဖို့တိုက်တွန်းချက်တခုလည်းထွက်ပါတယ်ဒီအကြောင်းကိုကိုအောင်လူဦးကဆက်ပြောပြပါခင်ဗ
ျဟုတ်ကဲ့ပါကျောင်းသားလူငယ်ရဟန်းတန်ဃာတော်တွေစာပေနှုပညာရှင်တွေပါဝင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူအများအပြားနဲ့ပူပေါင်းဖွဲ့စည်းထားတဲ့လူလူလှုပ်ရှားမှုကြီးကြပ်ရေးကော်မတီကမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ပြဿနာတွေကိုစစ်ဆေးရကအလေးနဲ့ထားဖြစ်ရှင်းဖို့တိုက်တွန်းလိုက်တာပါလွတ်လပ်ရေးရခဲ့တာအနှစ်60ပြည့်ခဲ့ပြီမဲ့လွတ်လပ်ရေးရဲ့အသီးပွင့်တွေကိုမြန်မာနိုင်ငံသားတွေမျှဝေခံစားနိုင်ခြင်းမရှိတာမို့မြန်မာစစ်ဆေးရအကြီးအကဲဗိုလ်ချုပ်မှုကြီးတန်းရွှေအနေနဲ့နိုင်ငံရေးအရာဖြေရှာဖို့ရည်ညွှန်းတိုက်တွန်းခဲ့တာလို့အခုလှုပ်ရှားမှုမှာပါဝင်ခဲ့တဲ့88မျိုးဆက်ကျောင်းသားများအဖွဲ့ကကိုစိုးထွန်းကပြောပါတယ
်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့နားဖာကောင်းဆောင်တွေကိုကျွန်တော်တို့ပို့ပေးပို့ရတဲ့အိတ်ဖိန်ပေးစာကတော့ပြည်တော်စုလွတ်မြောက်ရေးအတွက်အိတ်ဖိန်ပေးစာပါဖြစ်ဖြစ်တယ်ဒီကကျွန်တော်တို့ပြောချင်တာကျွန်တော်တို့ကကိုလိုနီကျွန်းပွားကနေလွတ်လပ်ရေးရရှိခဲ့တာနှစ်ပေါင်း60ရှိပြီဖြစ်ပေမဲ့ဒီတိုင်းလူပြည်သားတွေဟာလွတ်လပ်ရေးအရသာကိုတင်းပြကြပြမခံစားရဘဲနဲ့ဤတွင်စစ်တမ်းနဲ့ဒီလွတ်လပ်ခြင်းတွေညီမျှခြင်းတွေတရားမျှတခြင်းတွေဒီလိုကောင်းမွန်မြင့်မြတ်တဲ့အစံတွေကိုကျွန်တော်တို့လူတိုင်းခံစားခွင့်ရှိတဲ့အရာတွေကိုမခံစားရရဘူးဖြစ်နေတယ်အခုဆိုရင်လွတ်လပ်ရေးနေ့ကိုကျွန်တော်တို့အစဉ်အဆက်ဖြစ်လာခဲ့တာအခုနှစ်60မြောက်ခဲ့ပြီဖြစ်တယ်အခုနှစ်60ဆိုရဲပမာဏဟာဆိုရင်ဒါကျွန်တော်တို့လူသားတယောက်ပါဆိုရင်သူ့ရဲ့တက်တန်းအားဆိုရင်တကယ်ကိုဒီလူကြီးအရွယ်ကိုရောက်ပြီးတော့ဒါလူလားမြောက်ခဲ့တဲ့အနေအထားဖြစ်ပြီအဲ့တော့ဒါပေမဲ့ကျွန်တော်တို့တိုင်းပြည်ကဖွံ့ဖြိုးတိုးတက်နေပြီလားကျွန်တော်တို့အေးချမ်းသာယာနေပြီလားဆိုတာကျွန်တော်တို့ဒါလက်တွေ့လူတွေခံစားနေကြရတယ်လူမှုဒုက္ခတွေကိုကြည့်ရင်လည်းသိတာပါပဲစီးပွားရေးတွေမှာလည်းလူတွေကအကုန်လုံးစီးပွားရေးဒုက္ခရောက်နေကြတယ်အဲ့လိုဒုက္ခတွေကိုဖြေရှင်းဖို့ဆိုတာဟာကျွန်တော်တို့အားလုံးပြည်လဲစွာညှိနှိုင်းဆွေးနွေးရင်မအောင်မြင်ဘူးဆိုတာမရှိပါဘူးအဓိကဆွေးနွေးညှိနှိုင်းရင်လည်းစိတ်ကိုထားပြီးတော့တကယ်ကိုပြောင်းနေတယောက်မေတ္တာနဲ့ရှင်သောစိတ်နဲ့ဆက်ဆံကြဖို့ကျွန်တော်တို့အလေးနဲ့ပြောချင်ပါတယ
်ဒီမိုကရေစီတကြွလှုပ်ရှားသူတွေဖြစ်ကြတဲ့မျိုးဆက်သစ်လူငယ်များအစည်းအရုံးကလည်းမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတွေတိုးတက်စေဖို့အခုပန်ကြားလွှာမှာပူးပေါင်းတိုက်တွန်းဖြစ်တာပါလို့လည်းအဖွဲ့ဝင်လူငယ်တူဖြစ်တဲ့ကိုကျော်ကျော်ကပြောပါတယ
်ကျွန်တော်တို့တွေကကျွန်တော်တို့နိုင်ငံကြီးကိုခုမျိုးတိုးတက်စေချင်ပါတယ်ကျွန်တော်တို့လူငယ်လူရွယ်တွေအကုန်လုံးလည်းလွတ်လပ်စွာတရားမျှတစွာနဲ့ကိုယ့်ရဲ့အသက်မွေးဝမ်းကြောင်းအလုပ်တွေကိုအေးအေးချမ်းချမ်းနဲ့အလုပ်လုပ်ချင်ပါတယ်အခုအခြေအနေဒီမှာတော့ကျွန်တော်တို့ဒီလိုမျိုးလွတ်လပ်မှုတွေအေးချမ်းမှုတွေတခုမှမရှိသေးပါဘူးအဲ့ဒါမျိုးတွေကိုကျွန်တော်တို့ရအောင်လုပ်ဖို့အတွက်ခံယူထားတဲ့ခံယူချက်တွေကျွန်တော်တို့ရှေ့ဆက်လုပ်မယ့်အလုပ်တွေနောက်ကျွန်တော်တို့ရဲ့အကူကြီးတွေနဲ့အကုန်တိုင်ပင်ပြီးတော့ဒီလိုပန်ကြားချက်လေးတစ်စောင်ထုတ်လိုက်တာဖြစ်ပါတယ
်မြန်မာနိုင်ငံကပြဿနာတွေပြည်လဲစေရေးသက်ဆိုင်သူတွေအားလုံးပါဝင်ပြီးတွဲဆုံဆွေးနွေးရေးတွေလှုပ်ဆောင်ကြဖို့ထိန်းသိမ်းခံနိုင်ငံရေးခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေကိုပြည်ထောင်စုစိတ်ဓာတ်နဲ့အတူလာမယ့်ဖေဖော်ဝါရီလ12ရက်ပြည်ထောင်စုနေမတိုင်မီပြန်လွှတ်ပေးဖို့ကိုလည်းတိုက်တွန်းတောင်းဆိုခဲ့ကြပါသေးတယ်ဒီလိုတိုက်တွန်းတောင်းဆိုမှုတွေရှိနေချိန်မှာပဲမြန်မာစစ်ဆေးရအာဏာပိုင်တွေဘက်ကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းမှုတွေကလည်းဇက်တိုက်ဆိုသလိုရှိနေတာပါလွတ်လပ်ရေးကာလမှာဒီလိုဖမ်းဆီးတွေရှိနေတဲ့အပေါ်88မျိုးဆက်ကျောင်းသားများအဖွဲ့ကကိုစိုးထွန်းကတော့
အဲ့တော့ကျွန်တော်တိုင်းပြည်မှာကျတော့အဖမ်းဆီးတွေနဲ့ပဲကျွန်တော်နှစ်တစ်ကိုကြိုးစားသလိုဖြစ်နေတယ်ကျွန်တော်အနေနဲ့ဒီလိုဖမ်းဆီးမှုတွေနှိပ်ကွပ်မှုတွေနဲ့တိုင်းပြည်ရဲ့ပြည်နာကိုဖြည့်ရှင်းမှုရတော့ပဲကျွန်တော်တို့ဒါအလေးနဲ့ထပ်ပြောချင်တယ်အဲ့ဒီတော့ကျွန်တော်တို့တိုင်းနိုင်ငံတကာအသီးသီးမှာဆိုလဲသူတို့နိုင်ငံကောင်းဆောင်တွေကသူတို့နိုင်ငံရဲ့လွတ်လပ်ရေးနေမှာဆိုရင်ဆန်းကြီးထိမ့်သိမ်းထားကြတဲ့ဒင်းသားတွေကိုဆွတ်ပေးတာတွေကဒါသူတို့မှနိုင်ငံတကာမှာထုံးတမ်းနေရှိတယ်။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့တိုင်းပြည်မှာထိမ့်သိမ်းထားတဲ့လူတွေအားလုံးကိုငြင်းငြမ်းစွာနဲ့ပျော်ရွှင်စွာနဲ့မိဘတွေဆွေမျိုးတွေနဲ့အထူးပြန်တွေ့ရအောင်မင်္ဂလာရှိတဲ့လုပ်ရပ်ကိုမင်္ဂလာရှိစွာနဲ့လှုပ်ဆောင်ပါလို့ကျွန်တော်တို့အလေးနဲ့ပြောချင်ပါတယ်
ပြီးခဲ့တဲ့2009ခုနှစ်လွတ်လပ်ရေးနေ့ကာလတုန်းကတော့မြမစစ်ဆွေးရကအကျဉ်းသားထောင်ချပြီးလူငင်းချမ်းသာခွင့်နဲ့လွှတ်ပေးခဲ့ကြောင်းကြေညာခဲ့ပြီးဒီအထက်မှာနိုင်ငံရေးအကျဉ်းသားအနေနဲ့လည်းပါဝင်ခဲ့တာပါဒီနေ့လွတ်လပ်ရေးကာလမှာတော့လောလောဆယ်အချိန်ထိလူငင်းချမ်းသာခွင့်ပေးတာမကြားရပဲအဖမ်းဆီးတဲ့တွေပဲထွက်ပေါ်လာနေတာပါကိုကျော်ကျော်သိန်းခင်ဗျာ